ထိုင်းအစိုးရကိုဝေဖန်တဲ့အွန်လိုင်းရုပ်မြင်သံကြားဌာနရဲ့ထုတ်လွှင့်မှုတွေကိုပိတ်ပင်ဖို့ထိုင်းတရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။တုံ့လကြပေါပေါနေတဲ့ထိုင်းဆန္ဒပြပွဲတွေရပ်ဆိုင်သွားအောင်အစိုးရကထုတ်ပြန်ထားတဲ့အရေးပေါ်လိုက်နာရမယ်ပြဌာန်းချက်တွေကိုချုပ်ပေါက်တယ်ဆိုပြီး Voice TV သတင်းဌာနဆွဆွဲခံထားတာပါ။Voice TV သတင်းဌာနဟာကွန်ပျူတာရာဇဝတ်မှုဆိုင်ရာပြဌာန်းချက်ကိုချုပ်ပေါက်ပြီးသတင်းမှားတွေကိုထုတ်လွှင့်ခဲ့တာတွေ့ရတယ်လို့လဲ Digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနပြောခွင့်ရသူပူချက်ပေါင်းနှောထိုင်ဆောင်ကသတင်းထောက်တွေကိုပြောပါတယ်။ Voice TV Editor ချုပ်ကတော့တရားရုံးအမိန့်ရောက်လာတဲ့အချိန်ဒီသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်သွားမယ်လို့ပြောပါတယ်။ဝန်ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပြင်းတဲ့တကူးထွားတဲ့တအူးဆမိုင်းပြင်းစနစ်ပြုတ်ပြင်ပြောင်းလဲရေးတောင်းဆိုနေကြတဲ့ဆန္ဒပြပွဲတွေဟာအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတဲ့ဆိုပြီးဆွဲချက်တင်ခဲ့တာပါ။အဲ့ဒီသတင်းတွေကိုပုံနဲ့ဖော်ပြခွင့်မပြုတဲ့ထိုင်းအစိုး ပြည်ခရက်တပတ်ကဖန်စီထားတဲ့ထင်ရှားတဲ့ဆန္ဒပြအကောင်းဆောင်သုံးအုပ်ကိုအာမခန်နဲ့ဒီကနေ့ပြန်လို့ပေးခဲ့ပေမဲ့သူတို့ထဲကနေရောက်တော့ချက်ချင်းစုတို့ပြန်ပြီးတော့ဖန်စီခဲ့တာပါ။ဘန်ကောက်မြို့မှာလူလေးဦးထက်ပိုပြီးတော့မဆူဝေးရအမိန်ကိုအောက်တိုဘာ15ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့ထောင်းတောင်းချီတဲ့လူတွေကတော့အမိန်ကိုအားခံပြီးတော့ဆက်လက်ဆန္ဒပြနေကြတာဖြစ်ပါတယ်။